နာမည်2015အောက်တိုဘာလကိုမြန်မာလက်ဆံမှာကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲကိုနိုင်ရောက်ပြီလာဖို့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ကာတာဖောင်ဒေးရှင်းနဲ့ဤဥရောပသမ္မတတွေကိုဖိတ်ခေါ်သွားမယ်လို့သမ္မတရုံးဝန်ကြီးဒီဆိုတဲ့ကကြေညာပါတယ်။ဒါဆီအာနာရှင်လေအာနာရယူထားတဲ့1960ခုနှစ်ကစပြီးရင်းဖြစ်နေ။1960ကျော်ကာလအတွင်းပထမဦးဆုံးကျေနိုင်ငံတကာရွေးကောက်ပွဲမြေပြောင်ဆောင်ကြည့်မှုတွေကိုဖိတ်ခေါ်မှုဖြစ်ဖတ်ယူနိုင်ပါတယ်။အဲဒီရွေးကောက်ပွဲမှာတော်ရင်တိုင်းနာကနေကဟင်အားကြီးတွေကတီထောင်ထားတဲ့ပါတီတွေဝင်ရောက်ရှင်ပြန်မှုမပြုနိုင်သေးတဲ့အတိုင်းအမေရိကန်တိုက်ခိုက်ဟင်အားကြီးတွေပါဝင်အရွေးချယ်ခံရမယ်ဆိုရင်ဖြင့်အတော်တန်ပါဝင်မှုရှိတဲ့ရွေးကောက်ပွဲလို့သတ်မှတ်နိုင်မှာကြောင့်လည်းအရေးကြီးတဲ့ရွေးကောက်ပွဲတစ်ခုလို့ပြောနိုင်ပါတယ်။ဒီရွေးကောက်ပွဲကိုနိုင်ငံတကာအေးအားစောင့်ကြည့်မှုတွေဝင်ရောက်ပြလာခွင့်ပြုလိုက်ရုံနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာလားဆိုတာဒီကတော့သုံးသပ်ပြပြသွားပါမယ်။
ရွေးကောက်ပွဲတစ်ခုလွတ်လပ်ပြီးတရားမျှတမှုရှိသလားမရှိဘူးလားဆိုတာအပိုင်းလေးပိုင်းပိုင်းပြီးလေ့လာသုံးသပ်နိုင်ပါတယ်။ပထမတစ်ပိုင်းကဘာအတွက်ဘသူတွေကိုရွေးချယ်ရမှာလဲဆိုတာဖြစ်ပါတယ်။ဒုတိယကတော့ရွေးကောက်ပွဲကိုဒိုင်လူကြီးတပွဲကျင်းပပေးမယ်ရွေးကောက်ပွဲကော်မရှင်။တတိယကတော့ပြိုင်ပွဲစည်းမျဉ်းစည်းကမ်းတွေကိုပြောနိုင်တဲ့ကော်မရှင်ဥပဒေဤဥပဒေတွေနိုင်ငံရေးပါတီများမှတ်ပုံတင်ခွင့်ဆိုင်ရာဥပဒေတွေဤဥပဒေနဲ့စည်းမျဉ်းစည်းကမ်းတွေဖြစ်ပါတယ်။စတုတ္ထနောက်ဆုံးပိုင်းကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပါပထမဆုံးချက်ဘာအတွက်ဘသူတွေကိုရွေးချယ်ရမှာလဲဆိုတာသိနိုင်ဖို့ဖွဲ့စည်းပုံခြေခံဥပဒေကိုပြန်ကြည့်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာသမ္မတအုပ်ချုပ်ရေးလို့အကြံပြင်းပြောနိုင်ပါတယ်ဒါပေမဲ့လည်းသမ္မတကိုပြည်သူတွေကတိုက်ရိုက်ရွေးချယ်ခွင့်မရှိသလိုရွေးကောက်ခံအမတ်တွေကကြီးပဲရွေးချယ်တာမျိုးလဲမဟုတ်ပြန်ပါဘူးရွေးကောက်ခံအမတ်တွေနဲ့ကာကွယ်ရေးဦးစီးချုပ်ကခန့်နဲ့25ရာခိုင်နှုန်းသောတက်မတော်သားအမတ်တွေပေါင်းပြီးတမရရွေးချယ်တမရကမှအစိုးရဖွဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပြီးအုပ်ချုပ်တာမျိုးပါဖွဲ့စည်းပုံမှာအဲ့လိုကြာထန်းထားတဲ့အတွက်ကြောင့်လဲစစ်ဘိုလ်ချုပ်ဟောင်းတွေဦးစီးတဲ့တိခိုင်ဖြိုးလိုပါတီဟာရွေးကောက်ပွဲမှာအမတ်နေရာ34ရာခိုင်နှုန်းလောက်ရတာနဲ့တက်မတော်သားအမတ်တွေနဲ့ပေါင်းပြီးတမရတယောက်တင်မြောက်နိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိပါတယ် NLD ပါတီလိုပါတီမျိုးကတော့အမတ်နေရာ68ရာခိုင်နှုန်းကျော်နိုင်မှသာတမရရွေးချယ်နိုင်အစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါနောက်ပြဿနာတစ်ခုကဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးမှာဒေါက်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားမြစ်ထားတဲ့အချက်ပါရှိနေတာပုံမှ261မှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရကခန့်အပ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိနေတာတွေကြောင့်2008ဖွဲ့စည်းပုံအရကျင်းပမယ်ဒီရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ပါဘူး။ဒါကြောင့်လဲဒေါက်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်စေခြင်းရင်ဖွဲ့စည်းပုံကိုအရင်ပြင်းဆိုပြီးပြောဆိုနေတာဖြစ်ပါတယ်
။ဒုတိယအချက်ကတော့ရွေးကောက်ပွဲကိုဒိုင်းတစ်ပွဲကျင်းပပေးမယ်။ဒီတော့ရွေးကောက်ပွဲကော်မရှင်ဥပဒ္ဌနဲ့အဖွဲ့ဝင်တွေအစစ်အစောကော်မရှင်အဖွဲ့ဝင်တွေပါလက်ရှိကော်မရှင်ဥက္ကဋ္ဌဦးတည်ရေးဟာအရင်ဆရာနာရှင်ဖြစ်စစ်ပိုင်းစစ်ကောင်းဆောင်တယောက်ဖြစ်ပြီးဒီကံမျိုးပါတီခေါင်းဆောင်တယောက်လည်းဖြစ်ခဲ့ပါတယ်။နောက်အစစ်အစောကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအားလုံးလိုလိုဟာလည်းတပ်မတော်အရာရှိဟောင်းတွေကြီးပဲဖြစ်ပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲကော်မရှင်ကနေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကျင်းပပေးမယ်ဆိုတာယုံကြည်ပြီးအလွန်နေပါတယ်။ရွေးကောက်ပွဲကော်မရှင်ဥပဒေဤဥပဒေနိုင်ငံရေးပါတီများမှတ်ပုံတင်ဆိုင်ရာဥပဒေဤဥပဒေတွေစီမံစီကံတွေအားလည်းဒီကောက်ပွဲတစ်ခုကိုတမန်တမန်ကြက်ကြက်ချင်းပြပေးဖို့ရည်ရပြဌာန်းတာမျိုးမဟုတ်ပဲကော်မရှင်ကနိုင်ငံရေးပါတီတွေကိုအခြေပြုထိန်းချုပ်ခွင့်ရခြင်းနဲ့ဥပဒေဤဥပဒေတွေဖြစ်နေတဲ့အတွက်ဒါပေမဲ့ဒီကောက်ပွဲတရားမျှတလွတ်လပ်ဖို့အာမခံချက်မရှိနိုင်ပါဘူးနောက်ရေးကြည့်ကြတာတစ်ခုကအခုဒီကောက်ပွဲကျင်းပဖို့ခုနှစ်လလောက်ပဲလိုတော့တဲ့အချိန်ကြီးမြို့သားမြို့တော်ဒီကောက်ပွဲတွေကိုအရင်ကပုံမှန်စနစ်နဲ့ပဲကျင်းပမလားကျားလို့ခေါ်တဲ့အချိုးကျကိုစားပြီးစနစ်နဲ့ကျင်းပမလားဆိုတာကိုမသိနိုင်သေးတာပါ
နောက်တစ်ခုကရွေးကောက်ပွဲဖြစ်စင်ပါရွေးကောက်ပွဲကာလနီးလာတဲ့ဒီကနေ့အချိန်အထိနိုင်ငံမှာခိုင်လုံတဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူစီးရင်မရှိသေးပါဘူးလက်ရှိတည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအရင်စစ်အစိုးရကစိတ်ကြိုက်ကျင်းပခဲ့တဲ့2010ရွေးကောက်ပွဲမဲစီးရင်ကိုပြန်မတုံးသလိုငွေကြေးအများကြီးအကုန်ကျခံကောက်ယူထားတဲ့တကောင်စင်းကစင်းတွေကိုလည်းမတုံးဘူးလို့ဆိုထားပါတယ်။ဒါကြောင့်မှန်ကန်တဲ့မဲစင်းရရှိရေးအပြင်မဲဆန္ဒနယ်မြေတက်မှတ်တာကိုစလဲလောင်းနယ်မြေစင်းတင်သွင်းတာမဲဆွယ်စီယုံတာမဲယုံတိဆောက်တာမဲယုံနဲ့မဲရီတွက်တာတွေကိုစောင့်ကြည့်တာ စွတ်စွဲပြစ်တင်မှုတွေပြုလုပ်ကြတာစသဖြင့်ရွေးကောက်ပွဲဖြစ်စဉ်မှာစေတနာတွေအများကြီးကြုံကြရပါဦးမယ်။ဘလို့ပဲဖြစ်ဖြစ်နှစ်ပေါင်း60ကျော်အတွင်းနိုင်ငံတကာရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုဖိတ်ခေါ်လေးလာမှုပြုစီခြင်းကိုတော့ကြိုဆိုရမှာပါ။ပြီးခဲ့တဲ့2010ပြည့်ရွေးကောက်ပွဲတုန်းကတော့မဲပေးတဲ့နေ့မှာကော်မရှင်ဟာရန်ကုန်အခြေစိုက်တန်ယုံနဲ့အဖွဲ့အစည်းတချို့ကိုတိုင်းနယ်ပြည်နယ်တချို့ကရွေးချယ်ထားတဲ့မဲယုံတချို့ကိုပေးကြည့်ခဲ့ပါတယ်။လွတ်လွတ်လပ်လပ်လေးလာစောင့်ကြည့်ခွင့်ပေးတာမျိုးမရှိတဲ့အတွက်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိတယ်မရှိဘူးဘာမှမပြောနိုင်ခဲ့ကြပါဘူး
။အခုငွေကြေးမဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့ရွေးကောက်ပွဲလေးလာစောင့်ကြည့်ရမှာအတွေ့အကြုံများတဲ့စနစ်တကျဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေဖြစ်တဲ့အတွက်ဒီဘောက်ပွဲကြီးလွတ်လပ်ပြီးတရားမျှတမှုရှိလာအောင်မဆောင်ကျေးပေးနိုင်ပြီတိုင်ဒီဘောက်ပွဲရဲ့အရေးသေးပုံတော့မှန်မှန်ကန်ကန်အသေးပြနိုင်ရမှာမို့ကျိုးကျိုးအပ်ပါကြောင်းသုံးသပ်ပြလိုက်ရပါတယ်